တရုတ်နိုင်ငံရဲ့ကမ္ဘာတကွင်းလန်ဒဇင်လို့ခေါ်တဲ့ BRI ကမ္ဘာလမ်းစီမံကိန်းရဲ့ရည်မှန်းချက်ပန်းတိုင်ဟာဒေသရင်းအခြေခံအဆောက်အုံတိုးတက်ရေးထက်တရုတ်ပို့ကုန်လုပ်ငန်းရှင်သန်ရေးအတွက်ပိုးပြီးဦးတည်ဆောင်ရွက်နေတာကိုမြင်တွေ့လာနေရပါတယ်လက်ရှိဆောင်ရွက်နေတဲ့ BRI လုပ်ငန်းတွေဟာလူအများက BRI စီမံကိန်းကိုသိမြင်လက်ခံထားတဲ့အမြင်ပုံရိပ်နဲ့ကြွားဟနေပါတယ် VOA သတင်းတောက် Cyber Desk Gaza ပေးပို့ထားတဲ့သတင်းလွှာကိုအခြေခံပြီးကိုရမင်းထွန်းကတင်ပြပေးပါမယ်ရှင
်နေဆက်ဖြတ်ကျော်လမ်းမကြီးတွေယထာလမ်းတွေနဲ့စိတ်ကမ်းကြီးတွေတိစောက်ပြီးဒေတာတွင်ပို့ဆောင်ဆက်သွယ်ရေးကိုချိတ်ဆက်ပေးမယ်လို့လူသိများတဲ့တရုတ်နိုင်ငံရဲ့ BRI ကမ္ဘာလမ်းစီမံကိန်းကိုရည်မှန်းချက်ကြီးမားလာတဲ့စီမံကိန်းကြီးတစ်ခုအဖြစ်ကမ္ဘာတစ်လွှာသိရှိထားကြပါတယ်ပကြခင်ကပြည်စည်းခဲ့တဲ့လေ့လာချက်တစ်ခုမှာတော့ BRI အထွတ်သုံးဆွဲတဲ့ငွေကြေးရဲ့သုံးပုံတစ်ပုံကိုသာအခြေခံအဆောက်အုံချိတ်ဆက်ရေးလုပ်ငန်းတွေမှာအသုံးပြုပြီးကျန်တဲ့သုံးပုံနှစ်ပုံကိုတော့စွန့်အင်စီမံကိန်းတွေမှာအသုံးပြုခဲ့တာကိုတွေ့ရှိရတယ်လို့သိရပါတယ်။တရုတ်နိုင်ငံဟာသူ့ရဲ့ပိုရှန်စက်မှုလုပ်ငန်းတွေကိုနေရာရွှေ့ပြောင်းဖို့ဒေသတွင်းကနိုင်ငံ20ကျော်မှာစွန့်အင်ဆိုင်ရာအဆောက်အဦတွေတည်ဆောက်နေတယ်လို့ဂျာမနီနိုင်ငံဘာလင်မြို့က Mercator Institute of China Studies လို့ခေါ်တဲ့တရုတ်နိုင်ငံဆိုင်ရာလေ့လာရေးဌာနရဲ့Powering the Belt and Roads ကဘတ်လန်ကိုစွန့်အင်ပေးခြင်းဆိုတဲ့စာတမ်းမှာရေးထားပါတယ်။တရုတ်နိုင်ငံဟာစွန့်အင်စက်ရုံတွေတည်ဆောက်ပြီး BRI ရဲ့နောက်အဆင့်တစ်ခုကိုဖန်တီးပါတယ်။ဒါကတရုတ်နိုင်ငံကိုဗဟုပြုထားတဲ့ supply chain တည်ဆောက်ဖို့ပါ။တရုတ်ကိုကွန်ပစ္စည်းရောင်းချမဲ့ကွန်ရက်တစ်ခုပါပဲ။နိုင်ငံတွင်းဝယ်လိုအားကျဆင်းမှုနဲ့တင်းကျပ်လာတဲ့ပတ်ဝန်းကျင်ဆိုင်ရာဥပဒေတွေကြောင့်ရန်ညားဟောင်းတွေနဲ့လုပ်ငန်းဆက်လက်လည်ပတ်ဖို့မဖြစ်နိုင်တော့တဲ့အတွက်တရုတ်နိုင်ငံကစက်ရုံတချို့အရှေ့တောင်အရှေ့နိုင်ငံတွေကိုပြောင်းရွှေ့ခဲ့ပါတယ်။လုပ်ငန်းတွေကိုနေရာရှိပြီးကွန်ပစ္စည်းထုတ်လုပ်တာဟာသမ္မတဒေါ်နယ်ထရမ့်ရဲ့အခွန်ထိုးကောက်တာကိုလည်းရှောင်လွှဲနိုင်ပါလိမ့်မယ်။အခုပဲလုပ်ငန်းတချို့အထိနာနေပြီဖြစ်လို့အမေရိကန်ကအခွန်အများကြီးမကောက်တဲ့နိုင်ငံတွေစီကိုအဲ့ဒီလုပ်ငန်းတွေပြောင်းဖို့မျက်စပ်ပြနေပြီဖြစ်ပါတယ်။ National Bureau of Asia Research MBR အရှာလေလာရေးအမျိုးသားဘူရိုမူဝါဒလေလာရေးအဖွဲ့က Ashley Johnson က BRI စီမံကိန်းအပေါ်အခုလိုပြောပါတယ်။
BRI စီမံကိန်းလုပ်ငန်းအတော်များများဟာအရှေ့နိုင်ငံတိုးတက်ဖို့ထက်တရုတ်နိုင်ငံတိုးတက်ရေးကိုပိုးပြီးတော့ဥတည်နေပါတယ်။အဲ့ဒီစီမံကိန်းတွေကိုတရုတ်နိုင်ငံကလာတဲ့တမနီလိုပိုရှန်ပစ္စည်းတွေကိုအသုံးပြုပြီးတရုတ်ကုမ္ပဏီတွေကတည်ဆောက်ပါတယ်။ဒါဟာဆိုလာပြားတွေလိုကမ္ဘာဈေးကွက်မှာဂျောင်းပိတ်မိနေတဲ့သူ့ရဲ့ထွက်ကုန်တွေကိုအသာစီးရစေနိုင်ပါတယ်
။ဘီလီယံနဲ့ချီတဲ့လျက်စီမီမရနိုင်သေးတဲ့လူတွေရှိတာကြောင့်လဲစွန့်ရင်လုပ်ငန်းတွေမှာတရုတ်နိုင်ငံကဒီလိုအောင်အမြင်လုပ်နိုင်နေတာပါ။ပဝင်းကျင်ဆိုင်ရာကိစ္စတွေကြောင့်ကြောင်မီးသွေးအခြေခံနဲ့စွန့်ရင်စီမံကိန်းတွေအတွက်ဖွံ့ဖြိုးမှုနှောက်ကြနေတဲ့နိုင်ငံတွေဟာငွေရေးချေးရေးအထောက်အပံ့ရှာလို့မရကြပါဘူး။ရုပ်ကျွင်းလောင်စာသုံးစီမံကိန်းတွေအတွက်ဖွံ့ဖြိုးရေးဘဏ်တော်တော်များများကမလုပ်ပေးနိုင်တာကိုတရုတ်နိုင်ငံကလုပ်ပေးနေတာပါ။ဒါကြောင့်လဲတရုတ်နိုင်ငံကအဲ့ဒီနိုင်ငံတွေရဲ့ရေတိုလိုအပ်ချက်တွေကိုဖြည့်ဆည်းပေးနေနိုင်တာလို့လဲ Ashley Johnson ကဆိုပါတယ်။အမေရိကန်နိုင်ငံနဲ့ကုန်သွယ်ရေးဆိုင်ရာအခက်အခဲတွေနဲ့အတူပြည်တွင်းစီးပွားရေးနှေးကွေးလာနေချိန်မှာပဲတရုတ်နိုင်ငံဟာအချိန်တိုအတွင်းပြည်စည်းနိုင်ပြီးအချိုးအမြတ်ပြန်ရဖို့လည်းတည်ကြတဲ့စီမံကိန်းတွေကိုစောင့်ချလုပ်လာခဲ့ပါတယ်။နေဆက်ဖြစ်ကျော်လာမကြီးတွေယထာလန်းတွေနဲ့စိတ်ကန်းတွေလိုရေရှည်ဆောင်ရမယ့်လုပ်ငန်းတွေထက်စွန့်အင်စီမံကိန်းကဒီအချက်နဲ့ကိုက်ညီနေပါတယ်။ဝါရှင်တန်အခြေစိုက် CSIS မူဝါဒလေ့လာရေးအဖွဲ့ကဂျိုနသန်ဟေးလ်မန်ကအခုလိုပြောပါတယ်
။ယထာလန်းတွေဝေးပြေးလန်းတွေနဲ့ဆိုင်စွန့်အင်လုပ်ငန်းတွေကအကျိုးမြတ်ပြန်ရနိုင်တဲ့အခြေအနေပိုများလို့ဆွဲဆောင်မှုပိုရှိပါတယ်တကယ်တော့ဒီလုပ်ငန်းတွေမှာလည်းငွေပိုကုန်တာတို့ကြန့်ကြာတာတို့ဆိုတဲ့အခက်အခဲတွေရှိနေတယ်လို့ပတ်ဝန်းကျင်ဆိုင်ရာစိန်ခေါ်မှုတွေနဲ့လည်းကြုံရလေရှိပါတယ
်တကယ်တော့တရုတ်နိုင်ငံကိုယ်တိုင်ကနေစွမ်းရင်တို့လေစွမ်းရင်တို့ဘက်ထရီသုံးမော်တော်ယာဉ်တို့နဲ့ပတ်သက်ပြီးပတ်ဝန်းကျင်ထိန်းသိမ်းဖို့စေစော်ပေးနေတဲ့နိုင်ငံဖြစ်ပါတယ်ဒါပေမဲ့ BRI လုပ်ငန်းတွေနဲ့ပတ်သက်လာရင်တော့တမျိုးတစ်ပုံစဉ်းစားပုံရှိတယ်လို့ဘာလင်ခြေစိုက်MERICS အဖွဲ့ကပြောပါရယ်အဲ့ဒီအဖွဲ့ရဲ့လေလာတွေ့ရှိချက်အရတရုတ်နိုင်ငံရဲ့စွန့်အင်စီမံကိန်းတွေဟာကမ္ဘာတဝှမ်းမှာရှိနေပါတယ်လက်တင်အမေရိကမှာတော့လုပ်ငန်းတော်တော်များများပြည်စည်းနေပြီဖြစ်ပြီးအရှေ့တောင်အာရှဒေသမှာတော့တရုတ်စွန့်အင်စီမံကိန်းတွေအများဆုံးတွေ့ရပါတယ်အများစုကတော့ကြောင်မီသွေးသုံးစွန့်အင်စီမံကိန်းတွေဖြစ်ကြောင်းပါခင်ဗျာ